ထိုင်းနိုင်ငံမှာတော့လိတ်ကျောလူတက်မှုနဲ့တည်တံပေးခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့နှစ်ဦးရဲ့အမှုကိုတော့ထိုင်းနိုင်ငံဗဟိုတရားရုံးကနောက်ဆုံးအယူခံပယ်ချလိုက်ပြီးဖြစ်ပေမဲ့တပ်တွေအထောက်ထားအစ်စ်တွေပြန်တင်ပြနိုင်မယ်ဆိုရင်တော့အမှုကိုအစကနေပြန်ပြီးစစ်ဆေးနိုင်မှာကြောင့်ဒီအမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေကပြောပါတယ်ဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါသူတို့ရဲ့အမှုကိုတော့မြန်မာအစိုးရဘက်ကပူပေါင်းကူညီပေးဖို့မျှော်လင့်ကြောင်းထိုင်းခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကလည်းပြောခဲ့ပါဗျ။အပြည့်အစုံကိုတော့သတင်းစာရှင်းလင်းပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ထက်ကသတင်းပေးပို့ထားပါဗျ
။ဒီလိတ်ကျောင်းလူတက်မှုမှာတိတ်တန့်အပါအဝင်အမှုပေါင်း9ခုနဲ့အမိန့်ချခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုဩဂုတ်လ29ရက်မှာထိုင်းနိုင်ငံဗဟိုတရားရုံးကပယ်ချလိုက်ပြီးတိတ်တန့်ကိုအတည်ပြုခဲ့တာပါ။သူတို့အမှုကိုတောက်လျှောက်ကူညီနေတဲ့ထိုင်းရှိနေများကောင်စီကတော့ဥပဒေအရသူတို့အနေနဲ့ထပ်ပြီးကန့်ကွက်ခွင့်မရှိပေမဲ့အထောက်အထားတပ်တွေအချက်အလက်အသစ်တွေထပ်ပြနိုင်မယ်ဆိုရင်တော့အစားကနေပြန်စစ်ဆေးနိုင်ကြောင်းထိုင်းရှိနေများကောင်စီအကျိုးတော်ဆောင်ရှိနေတွေကဒီနေ့ရန်ကုန်မြို့မှာပြောသွားတာပါ။ဌာ
နနာ FPD ဘုံရအဲ့ကိုစုပန်းစာမလေးမာခံချောင်းနာ
ဒီအမှုကိုကူညီပေးနိုင်ဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အတိုင်းမြင့်ကဒေါက်ဆာစုကြည်စီကိုစာပေးပို့ထားပေမဲ့လက်ရှိအခြေအနေထိတုံ့ပြန်တာမရှိသေးကြောင်းထိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထုချစ်က VOA ကိုပြောပါတယ်
ကျွန်တော်ထိုင်းရှိနေပြီပြောသလိုပဲကျွန်တော်တို့မှတကယ်ကိုချိကျခံပါတယ်ကျွန်တော်တက်တည်ထောက်ထားလို့ရနိုင်မယ်ဆိုလို့ရှိရင်တော့ဒီအမှုကတော့ပြောင်းနေဖြစ်နေတယ်ဒါလည်းအစောကကျွန်တော်ပြောခဲ့တယ်ဆိုတော့ဒီကိစ္စတွေလုပ်ဖို့တော့ကျွန်တော်တို့တကယ်ကိုငွေအားနဲ့အစည်းအဝေးဆောင်တာပါတယ်အဲ့ဒီကိစ္စမျိုးအမှုကိုပြန်အစိတ်ကနေချစားဖို့ဆိုတော့ကျွန်တော်ဆွေးရမြန်မာဆိုးကကလည်းဦးဆောင်ပြီးလုပ်မယ်ဆိုတော့ကျွန်တော်တို့ဦးဆောင်မှာပါ
ဘဟုအယူခံတရားရုံးကအောက်ခြေတရားရုံးတွေရဲ့ဆုံးဖြတ်ချက်အတိုင်းပဲတည်ရန်ကိုအတည်ပြုခဲ့ပြီးရပ်ပေါင်း90အတွင်းထိုင်းပြည်ရင်စီမှာအသနာခံစာပေးပို့နိုင်ပေမဲ့အမှုကလုံးဝလွတ်မြောက်ဖို့အတွက်ကတော့ကန့်သတ်ချက်တွေရှိနေပါတယ်။ဥထုချစ်ကအခုလိုဆက်ပြောပါတယ်
ထိုင်းနိုင်ငံမှာလည်းဘယင်မြင့်တဲ့ဆီမှာခဏခဏလေးရှင်းတာပြစ်ကိုရှော့ပေါ်တဲ့အဆင်လည်းရှိတယ်ကျွန်တော်တို့ထိုင်းနိုင်ငံပိုင်းကထိုင်းနိုင်ငံသားတွေကကျွန်တော်တို့ပြစ်ကိုရှော့ပေါ်ရှင်းတယ်ကျွန်တော်ပြီးခဲ့တဲ့ဟိုဆေးမှုနဲ့ကြားတဲ့ကျွန်တော်ရှမ်းပြည်နယ်ဒီမှာလည်းရှမ်းပြည်ပြောပါတော့ကျွန်တော်တည်ရန်နေပြီးတော့ကျွန်တော်လည်းရှော့ပေါ်တယ်ကျွန်တော်ပြန်လာ
ထိုင်းနိုင်ငံကိုသွားပြီးသူတို့ရဲ့သားတွေနဲ့တွေ့ဆုံဖို့လဲမိဘတွေကစူးစမ်းနေပါတယ်ကိုဝင်းစော်ထွန်းရဲ့မိခင်တော်မီသိန်းကတော့သူ့ရဲ့စံတော်ကိုအခုလိုပြောပါတယ်
။အဲသူ့ရဲ့တော်ရင်ကလေးမဟာဝိနာအခိုင်ရတဲ့သူတကယ်ဟောက်လို့ရှိရင်လည်းတော့ကိုတိုင်တော့ကိုကဆန်ကိုမဟာဝိနာပဲ
။အဲ့ဒီသတ္တရီကလည်းမဟုတ်ဘဲနဲ့ခံနေရပြီ။တကယ်လို့ဟုတ်တဲ့ဆိုရင်လည်းကိုတိုင်နဲ့ကိုခံကြဖို့မဟုတ်ဘဲနဲ့မတရားသဖြင့်ဆွဆွဲတဲ့တကယ်တတ်တဲ့လူတွေကိုအကုန်လုံးသိကြတာပဲ။ဒါပေမဲ့သိပေမဲ့လည်းဘာမှလုပ်လို့မရဘူး။ကို့မြန်မာအစိုးရတွေကလည်းလိုက်ပြီးထိရောက်တဲ့အကူအညီမျိုးမရှိဘူးဖြစ်နေတယ်လို့သူကပြောခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာလဲအသက်18နှစ်ရှိတဲ့ထိုင်းကျောင်းသူအသက်ခံရမှုနဲ့မြန်မာရွှေပြောင်းလူသား၄ယောက်ထောင်ဒဏ်2ရှစ်ကြာခံရပေမဲ့ထိုင်းရှိနေများကောင်စီကတပ်တွေအထောက်ထားအခိုင်အလုံနဲ့ခရိုင်အဆင့်အယူခံတင်ခဲ့ပြီးပြစ်ချက်မရှိလို့လွတ်မြောက်ခဲ့ပါတယ်